မြန်မာစစ်ဆိုးရအာဏာပိုင်တွေကလေဘေးကယ်ဆယ်ရေးစေတနာဝန်ထမ်းလုပ်နေသူတွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုဒီရက်ပိုင်းတွင်ဖမ်းဆီးမှုတွေလုပ်ရမှာအခုနောက်ဆုံးရန်ကုန်မြို့မှာနောက်ဆက်တွဲထိန်းသိမ်းမှုတွေရှိခဲ့တယ်လို့နှိစက်သူမိတ်ဆွေတွေကပြောကြပါတယ်တချို့ဆိုရင်လည်းဖမ်းဆီးခံခဲ့ရပေမဲ့တက်ဆိုင်ရာမိသားစုကအကျိုးအကြောင်းဘာမှမသိရတဲ့အတွေ့စိုးရိမ်ပူပန်စရာတွေလည်းဖြစ်နေရတယ်လို့ဆိုပါတယ်အကြောင်းစုံကိုစုံစမ်းထားတဲ့ကိုအောင်လင်းဦးကပြောပြပေးပါအောင်ရှင
်ဟုတ်ကဲ့ခင်ဗျာဒီရက်ထဲမှာပဲဖမ်းတာစီးရရှိနေတဲ့ထဲကအခုနောက်ဆုံးသိရတာဆိုရင်လေဘေးကယ်ဆယ်ရေးစေနာဝန်ထမ်းလောက်ကင်နေတဲ့မရင်ရင်ဝိုင်းမတ်တင်တင်ချိုနဲ့ကိုမြတ်သူအပါအဝင်လူငယ်တချို့ကိုအာဏာပိုင်တွေကဖမ်းဆီးသွားခဲ့တယ်လို့ကယ်ဆယ်ရေးလုပ်ငန်းနဲ့ပတ်သက်တဲ့အချက်လက်တွေကိုလည်းသိမ်းဆည်းသွားခဲ့တာပါဒါ့အပြင်နောက်ဆက်တွဲအဖြစ်နေအိမ်ကိုလည်းရှာတာဖွေရာတွေရှိခဲ့တယ်လို့ထိမ့်သိမ်းခံရသူမရင်ရင်ဝိုင်းရဲ့မိသားစုမိတ်ဆွေတယောက်ကပြောပါတယ
်မလေးရတော့သူတို့လာရဲ့ချင်းဒါပြီးတော့အဲ့လိုပစ္စည်းတွေရှာလာရတော့ရှိတယ်မလေးရညနေမှာတော့အနေရလည်းလာတယ်အဲ73ရက်နေ့ရလည်းလာတယ်အဲ့ဒါတော့အိမ်ကိုလာသွားတယ်အဲ့လေဒီကျက်တက်ဆန်ဒီမှာထားလဲဆိုပြီးကိုွေပေါ့နော်အဲ့လိုကြီးပြောတယ်ဟုတ်ကဲ့ဆောက်ဆောက်လို့ပြောချင်အဲ့ဆောက်ဆောက်လို့ရှိနေတယ်အဲ့လေဒီအတွက်အဲ့လိုအလှငွေကိုအလှငွေတိတ်ဆောက်လို့ထင်တာလဲဒါဆိုအဲ့အလှငွေကိုပြန်တွင်းခိုင်းနေချင်းဟိုအနေရမှာမနေ့ကမှပြောရချင်းခုချိန်မှာလည်းပြောရဲပြောရဲဒါအကျဉ်းလို့တော့မပြောဘူးရှင်ဒီဒီကိစ္စတော့ဘယ်လိုထင်တာလဲဒီမှာလဲဆိုတာတော့မပြောဘူ
းဒီလိုနောက်ထပ်ဖန်ဆီးခံရတဲ့အထက်မှာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကလူငယ်ဖွဲ့ဝင်တွေနောက်88မျိုးဆက်ကျောင်းသားဖွဲ့ဝင်တချို့လည်းပါဝင်နေဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်ဒါပေမဲ့လည်းသက်ဆိုင်ရာမိသားစုတွေကိုအတိပေးအကြောင်းကြားတာမျိုးလည်းမရှိအာဏာပိုင်တွေကတရားဝင်ထွက်ပေါ်ပြောဆိုတာမျိုးလည်းမရှိတာမို့တိတိကျကျသိဖို့ကတော့ခက်ခဲနေဆဲဖြစ်တယ်လို့ဖန်ဆီးခံရသူတွေနဲ့နီးစပ်သူမိတ်ဆွေတယောက်ကပြောပြပါတယ
်။အော်ဒီအဲ့မှာလေကျွန်တော်တို့ဒီမှာဒီထဲမှာတက်တက်ကြွကြွဆောင်ရွက်နေအမျိုးသမီးဆိုမတ်မတ်နေမူလိုင်းပေါ့နော်ဒီမတ်နေမူလိုင်းကိုလေဒီလူလူမသိဖန်းခံရတဲ့ခြေနေမျိုးဆိုတော့မကောင်းပေါ့နော်အလားဟိုဟာဟိုဘာဖြစ်လို့လဲဆိုတော့အမျိုးသမီးဖြစ်နေလို့လေနောက်ပြီးတော့တခြားတော့ပေါ့နော်88လောက်ဆိုတော့အကင်ဘက်တွေလည်းတော်တော်များများထိနေခံတယ်လို့ပြောတယ်ဗျ။အဲသူတို့အတွက်လည်းခြေနေရပါလဲဆိုတော့ဟိုတရားဝင်ကြောင်းကြတာမျိုးမရှိဘဲနဲ့ဘယ်နေရာဖမ်းနေစီးရဲဆိုတော့လည်းမသိဘူးလေအဲအဲ့လိုမျိုးဆိုတော့သူတို့အတွက်လည်းတော်တော်စိတ်ကူပါတယ်စိုးရင်ရတယ်အဲသူတို့ဘာကြောင့်ခံသွားလဲဘာပြမှုကျူးလွန်တော့ခံသွားလဲဆိုတော့လည်းမသိရသေးဘူးနော်မိသားစုနေနဲ့လည်းဆက်ပဲဟိုဖမ်းစီးသွားတဲ့ဆိုရင်အကြောင်းမိသားစုလည်းကြောင်းမကြဘူးလို့ပြောတယ်အဲ့တော့ကျွန်တော်ဖြစ်စေချင်တာတော့ရှင်းရှင်းလင်းလင်းပေါ့နော်သူတို့လူမျိုးဖမ်းနေစီးရဲဆိုလို့ရှင်လည်းဘာကျမကြီးကျွန်တော်ဖမ်းတဲ့စီးရဲဆိုတာမျိုးဖြစ်စေချင်တယ်လေနောက်ပြီးတော့ဟိုမိသားစုလည်းအကြောင်းကြားနေတယ်တော့ဗျာနောက်တော့ဟိုမိသားစုကလည်းအញ្ញမ်းပုံပြီးတော့စိုးရိမ်တယ
်ဒီလူတွေဖမ်းဆီးထိန်းသိမ်းခံရတယ်ဆိုတဲ့သတင်းတွေထွက်ပေါ်မလာခင်ရပိုင်းလောက်ကလည်းပဲနိုင်ငံကျော်လူရှင်တော်ဆွေဆောင်နှုတ်ပညာရှင်ဇာကနာခေါ်ကိုတူရအားကစားသတင်းချာနယ်အယ်ဒီတာကိုဇော်တထွေစတဲ့လေဘေးအကူအညီပေးရေးလုပ်ငန်းတွေမှာတက်တက်ကြွကြွဆောင်ရွက်နေသူတွေကိုအာဏာပိုင်တွေကဖမ်းဆီးမှုတွေရှိခဲ့တာပါနောက်ဆက်တွဲအဖြစ်လည်းမိသားစုနေအိမ်တွေကိုရှာဖွေတာတွေပစ္စည်းတချို့ကိုတင်းဆဲတာတွေရှိခဲ့တယ်လို့မိသားစုဝင်တွေကပြောပါတယ်ဒီလိုစေနာဝန်ထမ်းတပိုင်းတနိုင်ကူညီနေသူတွေတက်ကြွလှုပ်ရှားသူတွေကိုအာဏာပိုင်တွေကဖမ်းဆီးနေတဲ့အပေါ်ရင်းနှီးသူမိတ်ဆွေတွေကတော့စိုးရိမ်ပူပန်စရာတွေဖြစ်နေကြရပါတယ
်နောက်အထူးသဖြင့်ပြောချင်တာဒီလိုချိန်မျိုးကြီးမှာလည်းသူတို့ဒီဒီလူတွေကသဘောပေးတဲ့နေလေစိုးစားပြီးတော့သူတွေလည်းထပ်တန်းကူညီနေတဲ့လူတွေပဲလို့အားကြောင့်မို့သူတို့ပြရမျိုးတော့မဆက်စစ်နေဘူးနော်အခုဗျာဒီ88မျိုးဆက်ကျောင်းသားတွေဆိုရလေဒီတိုင်းပြည်ကိုကောင်းမှုပဲလေသူတို့လုံနေကြတာပဲအတိုင်းမျိုးသူတို့ဒုက္ခပေးမယ်ဒီအတိုင်းမျိုးပြက်လို့ပြက်စီလုံမယ်ဆိုတဲ့လူတွေကတရားမမမမပါတာဟုတ်အဲ့တော့အခုတော့ဗျာကျွန်တော်တို့လုံဘောကံပြက်တဲ့အနေနဲ့တော့ဟိုအများတန်းသူတို့အတွက်လည်းစိုးရိမ်နေနောက်ပြီးအများလုံးလည်းပြန်လွတ်စေချင်တယ်ဗောနော
်မြန်မာစစ်ဆိုးရအာဏာပိုင်တွေကလေဘေးကယ်ဆယ်ရေးစေနာဝင်နဲ့လောက်ကင်နေသူတွေနိုင်ငံရေးတကြွလှုပ်ရှားသူတွေကိုဒီရပိုင်းအတွင်းဖမ်းဆီးမှုတွေဆက်လက်လှုပ်ဆောင်နေတဲ့အထက်ကအခုနောက်ဆုံးထိန်းသိမ်းမှုတွေနဲ့ပတ်သက်လို့နှိစက်သူတွေလို့ပေါ်ကံပတ်မိတ်ဆွေတွေကပြောပြကြတာတွေပဲဖြစ်ပါတယ်ခင်ဗျာ